ါခင်ဗျာဒီနေ့တရားရည်လိုင်းစီစဉ်မှာတော့တနစ်ပြည်စွာဖြစ်တဲ့ရခိုင်ပြည်နယ်ရေးဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာဆွေးရအုပ်စုရဲ့တက်ခတ်မှုကြောင့်နောက်ဆက်တွဲလွန်ညိုရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးနေတဲ့သူပြဿနာတွေပေါ်ခဲ့တာအခုဆိုတနစ်ပြည်သွားပါပြီလွန်ညိုရေးနဲ့တည်ငြိမ်ရေးပါဝင်ရခိုင်ပြည်နယ်ရေးဖြည့်ရှင်းမှုမြန်မာဆွေးရဲ့ကြိုးပမ်းမှုတွေကတနစ်အတွင်းမှာဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်မှုတွေနဲ့ရှေ့မှာကျော်လွှားမဲ့ခက်ခဲဘာတွေကြံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြည်နယ်ဆွေးနွေးကြမယ်ပုဂ္ဂိုလ်တို့လည်းလေလိုက်ပေါ်မှာရောက်နေပါပြီတူဦးကတော့ရခိုင်တန်းရင်းသားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးပေသားမှာနောက်တူဦးကတော့ဒင်းစားဆရာဦးစီစီအောင်မြင့်မှာဦးစီစီအောင်မြင့်ကတော့ရခိုင်ပြည်နယ်ဟိုအခွင့်အခါရရရလို့ကိုရင်တော်ရောက်တင်းယူနေတဲ့ပုဂ္ဂိုလ်တူဦးလည်းဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရခိုင်ပြည်နယ်မှာဒီတစ်နှစ်အတွင်းလက်ရှိချင်းနေတဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တို့ရဲ့ရေဝီယာတုံးသက်ချက်ကိုကြားချင်ပါတယ်ဆိုတော့ဆရာဦးပေသားအရင်တုံးသက်ပေးပါခင်ဗျာဒီပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ဖြည့်ရှင်းတဲ့နေရာမှာဘလောက်တိခီးပေါက်တယ်လို့ပြောနိုင်မလဲလုံခြုံရေးဒေသဖွံ့ဖြိုးရေးဘလောက်တိတိုးတက်မှုတွေရခဲ့တယ်လို့ပြောနိုင်တယ်လဲဆရာ
ဒီကျွန်တော်ပထမဆုံးပြောချင်တာကနော်ကျွန်တော်ဟိုဒီရခိုင်ပြည်နယ်မှာရှိတဲ့ရခိုင်တိုင်းနာရီရောနောက်ပြီးတော့အစိုးရရောတပ်မတော်ရောအတူတူအများကြီးကတော့ဒီပြင်းပြီးပြတ်လာပုံမှာကျွန်တော်တို့ပုံမှာဒီအမြင်ပေါ့နော်အဲ့ဒါကတော်တော်ကိုအရေးကြီးပါတယ်အဲ့ဒီကိုကျွန်တော်တို့ကအရင်ဒီအင်္ဂလိပ်အစိုးရလက်ထက်ကနေပြီးတော့ဝင်ရောက်လာတယ်နောက်ပိုင်းမှာလည်းကိုဝင်လာတယ်အာရီကျားနဲ့ဝင်လာတယ်အဲ့လိုဟိုစက်ဖက်နိုင်ငံကအင်္ဂလိပ်မျိုးနေတယ်လို့မျိုးနေတယ်လို့ပဲကျွန်တော်တို့ဒီနိုင်ငံအများကြီးကအဲ့လိုယူဆထားကြပါတယ်ပြီးတော့ဒီပေါ်မှာကျွန်တော်နောက်ပိုင်းမှာဒီလေ့ကျင့်မှုတွေကလည်းပဲအကြံပေးတည်ပြုတွေတိုင်းပါပြီးအသက်ခံရတယ်။နောက်ပိုင်းမှာလည်းကျွန်တော်အာဆာဆိုပြီးတော့အကြံပေးပေးခြင်းတွေနဲ့တိုက်ခိုက်ကြရတယ်။အဲ့တော့မှာတတို့ကိုဟိုဒါပုံဒီဒီဒီဒီပုံမှာဒီခံစားချက်တွေရှိပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီအဲ့ဒီခံစားချက်တွေဟာဒီနိုင်ငံတော်အစိုးရအနေနဲ့ဖြည့်ရှင်းတဲ့အခါမှာဒီတိုင်းရင်းသားတွေရောဒီမြေရှိပုဂ္ဂိုလ်တွေရောနိုင်ငံသားတွေရဲ့အဖြစ်အားနဲ့ပေါ့နော်ဒီနိုင်ငံတကာရဲ့ဖြစ်အားအဲ့ဒီကူကြမှာလှုပ်ဆောင်ရတာဟာတတော်တော်ကိုခီးမတင်ပဲဖြစ်နေတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်နိုင်ငံတော်ဆွေးနွေးအနေနဲ့လုပ်ခဲ့တာပေါ့ဗျာကော်ဖီအနာကော်မရှင်အစီအစဉ်ခံစားဖို့ရုပ်မှတ်ထားပြီးတော့အကောင့်တွေပေါ်လာပြီးရှိတယ်။အဲနောက်ပြီးတစ်ဖက်ကပြန်လာမဲ့ဒီရဲ့လက်ခံဖို့အစီအစဉ်တွေလုပ်တာပြီးရှိတယ်။ပြီးတော့ပြည်ပကော်မရှင်မျိုးဖွဲ့စည်းရတယ်ရှိတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်ရဲ့ ACR UNDP တွေနဲ့တဖော်တင်ချက်တွေရှုပ်ဆင်ကြတာရှိတယ်။အဲနိုင်ငံတကာမှာလည်းဒီဖြစ်စဉ်တွေကိုရှင်းပြအများကြီးဒီကကျူးစားခဲ့တော့ဒါမဲ့တစ်ဖက်ကပုဂ္ဂိုလ်တွေရဲ့လူဝင်ဆန္ဒနဲ့ကျွန်တော်တို့ပြီးနိုင်တဲ့အခြေအနေဟာတော်တော်ကိုကွာဟနေတယ်ပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲဒီတကယ်နိုင်ငံသားဖြစ်ရေးဆိုတဲ့ process ကမတော်ဘဲနဲ့တခါလေအပိအပိုင်တို့လူချင်းတို့တောင်းနေတဲ့အခါမှာဒါကနိုင်ငံတော်အစိုးရအနေနဲ့လုပ်ပြင်းနဲ့အဲ့ဒီကြားမှာချာလဲလဲပြီးတော့ခရီးမတင်ဖြစ်နေတယ်လို့ကျွန်တော်အနေနဲ့တော့တုံ့ပြန်ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ဆရာဦးပေသားဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဆရာဦးစီစုအောင်မြင့်ရဲ့သဘောထားလည်းကြားချင်ပါတယ်။ဆရာဒီပြီးခဲ့တဲ့နှစ်အတွင်းမှာဒီအစိုးရဘက်ကဖြည့်ရှင်းမှုကြိုးပမ်းမှုတွေကဘယ်လောက်ဒီခီးပေါက်ခဲ့လို့တုံ့ပြန်နိုင်မလဲခင်ဗျာ
။အဲအစိုးရဘက်ကကြိုးပမ်းတာတွေရောတပ်မတော်ဘက်ကကြိုးပမ်းတာတွေရောကျွန်တော်တို့ကအများကြီးမြင်ရတယ်။အများကြီးမြင်ရတယ်ဆိုတော့ဥစားကပြဿနာကဖြစ်ပြီးသွားပြီ။ဖြစ်ပြီးသွားပြီးတော့နောက်မှဆိုရင်ဒီပြဿနာကိုဖြည့်ရှင်းဖို့အတွက်ဆိုရင်စုံစမ်းရေးကော်မရှင်တွေလည်းအများကြီးဖွဲ့ခဲ့တယ်။အဲပြီးတော့မှနောက်ပြန်လေတီထောင်ရေးပေါ့နော်ဒီခိုင်ပြည်နယ်ပြန်လေတီထောင်ရေးဆိုတဲ့ကော်မရှင်လေးဖွဲ့တယ်အဲဒီကော်မရှင်ကိုအကြံပေးမဲ့အဖွဲ့စရာကိုလည်းဖွဲ့တယ်အဲဒီအကြံပေးတဲ့ဟာအကောင့်ထဲပေါ်မဲ့ဒီ UEHRDU ပေါ့လို့အဲ့ဒါတွေလည်းဖွဲ့တယ်အဲဒီ HRD ရဲ့လုပ်ငန်းတွေကိုအကြံပေးမဲ့အဖွဲ့စရာတွေလည်းဖွဲ့တယ်အော်တော်မီယာဖွဲ့ပြီးတော့ဟိုလုပ်ခဲ့တာပဲကြဒါပေမဲ့ကျွန်တော်တို့ကြည့်တဲ့အခါကျတော့ပထမတစ်ချက်ကဘာလဲဆိုတော့တစ်ဖက်ကိုထွက်ပြေးသွားတယ်ဆိုတော့အဲခုနကတော့လို့အစိုးရရဲ့တရားဝင်ကျွန်တော်မြန်မာနိုင်ငံအစိုးရရဲ့တရားဝင်ပြောပြခဲ့ရစဉ်ကိန်းတိုင်းကဓာသီ3000ကျော်ပေါ့ဟိုတစ်ခါကနိုင်ငံတကာပြောတာတော့6000ကျော်လို့ပြောတာပေါ့နော်အဲ့ဒီရေအတွက်ကြီးကိုနိုင်ငံသဘောတူညီချက်နဲ့ပြန်လာမယ်ဆိုတော့လုပ်ငန်းစီကိုပြန်မစနိုင်သေးဘူးအဲ့တော့ဒီလုပ်ငန်းစီမှာလည်းဟိုအောင်မြင်မှုမရသေးဘူးနောက်ဒုတိယတစ်ခုကဆိုရင်နိုင်ငံတကာဖိအားတွေနိုင်ငံတကာဖိအားတွေဆိုတော့ဥစားလည်းဒါတိတိရှိထားလို့ရတဲ့ကိစ္စမဟုတ်ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတွေပါပြီးအကုန်လုံးကိုလာပြီးတော့ထိခိုက်နေတယ်ဆိုတော့ဒီအရေးပြည်ရောရေးကိစ္စကိုလုပ်နေကြတယ်လေဟိုကြိုးစားတာတော့မှလည်းအများကြီးကြိုးစားနေတယ်အခုဆိုရင်အဲဒါစုံလွတ်လပ်တဲ့လူခွေရေးချုပ်ပေါက်တာတွေလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တွေလည်းဖွဲ့ပြီးတော့မှလုပ်တာတွေရှိတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဒါကပြရတွေရောက်ကြသွားတာမတိရဲ့ခါကြတော့အဲ့ဒီဘက်မှာလည်းအောင်မြင်မှုမရဘူးနောက်ဒီတစ်ခုပို့ပြီးတော့အရေးကြီးတာကရေရှည်ပြဿနာပြည်ရေးအတွက်ဆိုရင်ဒီဘက်မှာ
ကျိုင်းရင်နေတဲ့ဒါမိုးစေးတိုင်ဝမ်တွေရှိတယ်ပြီးတော့နောက်ငဘုံမူရင်းနေထိုင်တဲ့တိုင်းသားတခိုင်ပါဝင်တိုင်းသားတွေရှိတယ်အဒီမှာနေထိုင်တဲ့လူတွေရဲ့ဟိုစားဝတ်နေရေးထိုင်ရနေရေးထိုင်ရေးကိစ္စတွေပါလေအကုန်လုံးကလည်းအဆင်မပြေဘူးဥပမာမိုးစေးဆိုတော့ပူဆိုးတာပေါ့အဲ့ဒီရခိုင်မြောက်ပိုင်းဒေသမှာဆိုရင်ဒါလူငယ်ရေးပြဿနာတွေကြောင့်မလို့သူတို့အတားအဆီးတွေလှုပ်ထားတာတွေသူတို့ကိုယ်တိုင်စီးပွားရေးတွေပါလေလုပ်ငန်းတွေမလုပ်နိုင်တာတွေအဲ့ဒါကြောင့်အခက်အခဲတွေကြုံပြီးတော့နိုင်ငံတကာကိုဒီခုံရတာလည်းဒီနေ့ချိန်ကြီးပဲဒီပြင်ကိုအဲ့ဒီမောင်တော်ခင်ကလည်းမဆိုင်တဲ့အခြားသောဒီဘက်တောင်ဘက်ကအဲ့ဒီဟိုဗါလဲမြေနယ်ကြီးကမဆင်နေဆိုရင်လည်းဒီမှာဒီအလဲပိုင်းတွေပါနိုင်ငံသားကိုထွက်ဖို့ဆိုပြီးတော့မှခိုးဝင်လို့ဆိုပြီးတော့မှဖမ်းမိတဲ့သတင်းတွေကလည်းကျွန်တော်တို့နေတိုင်းလူလူသတင်းတွေမှာကျွန်တော်တို့ကတွေ့နေရတယ်ဆိုတော့အဲ့ဒီကနေဖတ်ပြနေရတဲ့အခြေအနေပေါ့နော်ဟိုနေရေးထိုင်ရေးစားရေးပျောက်ရေးအဆင်မပြေရောက်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့တွေ့တယ်ဆိုတော့ဒီတစ်နှစ်ကျော်ကာလအတွင်းမှာကျွန်တော်တို့အတိအမှတ်ပြပါတယ်ကျွန်တော်မြန်မာအစိုးရကလည်းအကြီးကျယ်စူးစမ်းနေပါတယ်တပ်မတော်ဘက်ကလည်းစူးစမ်းနေတာကျွန်တော်တို့ပြပါတယ်ဒါပေမဲ့လုံခြုံလုံခြိုက်တဲ့ဟာအောင်မြင်မှုတွေမရသေးဘူးဆိုတာကိုတော့ကျွန်တော်ဟိုသတိပြုမိပါတယ
်ဟုတ်ကဲ့ဆရာဦးစည်းစိုးအောင်ကျေးဇူးပါဆိုတော့ဆရာဦးပြေကံကိုတစ်ခုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီပြဿနာကဒီဟိုကြီးမားကျယ်ပြန့်လွန်းလာလားအခုလိုပေါ်လေဟိုတိုးတက်မှုတွေဟိုမျိုးဖြစ်စေရင်တော့ဖြစ်မလာတာကဒီပြဿနာကိုနိုင်ကိုကကြီးမားကျယ်ပြန့်လွန်းလို့လားဒါမှမဟုတ်တာဝန်ရှိသူတွေဘက်ကကင်တွယ်ဆောင်ရွက်တဲ့နေရာတွေမှာအားနည်းချက်တွေရှိလို့လားဆရာဦးပြေတဲ့အမြင်ဘယ်လိုရှိလဲခင်ဗျအ
ဲကင်တွယ်ဖြစ်ရှိမှုဆိုတာကတော့ဟိုဒီပြဿနာကစလာတာလည်းကြာပြီအဲ့ရဟိုသူကဆက်ဆက်ပေါ့နော်ကင်တွယ်ဖြစ်ရှိမှုလည်းအားနည်းခဲ့တယ်အဲ့ကျမကိုဒီ ID တရားတွေနဲ့ဒီခိုးဝင်လာတာကြီးဒီလိုကိုဒီမှတ်ပုံတွေလုပ်ပြီးတော့အခွင့်အရေးပေးရတယ်နိုင်ငံရေးပြောရတယ်အများကြီးပဲအဲ့အဲ့ဒီကိုတချိန်ကလည်းအခွင့်အရေးပေးကြရတယ်ရှိတယ်အဲ့ဒီဂျာတဲမှာဒီဒေသရဲ့ဥပဒေစိုးမိုးရေးတို့ဟာတို့လည်းလုံဆောင်မှန်းကမရှိဘူးသူတို့ရဲ့ယဉ်ကျေးမှုဟိုဒီအလေးအထနဲ့ဒေသဆောင်တွေလည်းတက်နေနေမရှိဘူးအဲ့ဒီလုံလောက်နေနေရာဒီမှာအကြာကြီးတစ်ခါကြီးနေမှာအဲ့ဒီကျက်နာတွေကတည်ရှိနေခဲ့တာပါတော့ဒီနေ့ဆွေးနွေးတာဒါကိုဒီအကျန်းဖဲမှုဖြစ်လာတဲ့အခါမှာအာမူလကလည်းအချင်းအစီအစဉ်လည်းမရှိမူလကအချင်းတွေကိုလည်းတိပိုင်းနိုင်ရင်းရင်းရှင်တွေလည်းနားလည်ခြင်းမရှိအဲနောက်ပြီးတော့ဒီသက်ဆောင်တွေရဲ့သဘောထားဆန္ဒတွေကိုလည်းနားထောင်တာမရှိရဘူးတာမရှိအဲ့လိုမျိုးเนาะကျွန်တော်တို့ကခေရှင်းမှုတွေ့ရနေတဲ့အခါမှာဒီကိစ္စတွေဟာအပြည့်အစုံအောင်ဖြစ်နေပါတယ်ဒီလိုအနေနဲ့တကယ်တမ်းကြိုးစားချင်နေတဲ့လက်တွေ့မှာဒီဒေသရဲ့အခြေအနေဒီနဲ့တောက်ခံတမိုင်းကြောင်းတွေကအားသာပြအလွန်ပြားချုပ်ထွေးပြီးတော့ကျွန်တော်တို့ခေရှင်းရခက်ခဲတဲ့အခြေအနေတွေဖြစ်ပါတယ်အဲ့တော့အစ်ကဒီလိုအနေနဲ့အဲ့ဒီဒေသကိုတရားဥပဒေစိုးမိုးရေးရဲ့ဒီလိုကိုเนาะကျွန်တော်တို့ဟိုအရင်ကဝင်လာတဲ့ရေရှိမယ်ဒီနေ့မင်းအဖမဝင်လာတဲ့ရေရှိမယ်အဲဒီကိုနိုင်ငံသားခွဲခြားဖို့အတွက်လုံမှန်းစီကိုလည်းအဲဒါလုဆောင်လို့မရနိုင်တဲ့အခက်အခဲတွေရှိတော့ဗျာဥပမာဆိုတော့မျိုးဒီနိုင်ငံသားရှင်းတော်မှာကောက်လို့မရဘူးတကောင်ရှင်းတော်မှာအကောက်မခံဘူးအဲသူကပင်ဂရီဒီဆိုတဲ့နာမည်နဲ့ကောက်ရင်အကောက်မခံဘူးသူကအဲ့တော့ချီကန်ဘောကလုပြီးတော့ဘာလာဒီဒီတွေကဒီနိုင်ငံတွေတွားနေတဲ့လုံမှန်းစီကိုဟိုတစ်ချက်တည်းလုပ်နေတဲ့အခါမှာချီကိုဘယ်လိုမှအမလျှောက်တာပဲဖြစ်နေပေါ့အမှန်ကတော့နိုင်ငံသား project not to do MVC ကတူတူနဲ့အဲ့ဒါကိုလက်ခံပြီးတော့ချစ်တဲ့ခုနိုင်ငံသားဥပဒေနဲ့ဆက်စိမ့်မယ်ရတဲ့လူတွေကိုနိုင်ငံသားချင်းနိုင်ငံသားအခွင့်အရေးပေးမယ်ဟာတနိုင်ငံလူကိုတောက်ခွင့်ပေးမယ်တပ်ပြင်ပေါ့ဗျာအဲ့လိုလုံနိုင်ရင်ဒါဒါဟို account for နိုင်ငံချင်းဒီပြဿနာအတိတ်ကြီးတော့ဟိုဒီအခက်အခဲမရှိပါဘူးအဲ့လိုလုံငန်းမျိုးကန့်ကျယ်လို့မရအောင်ကြည့်နော်နိုင်ငံတော်ကဖိအားတွေတောင်းဝန်နဲ့ဒီလိုကတောင်းဆိုချက်တွေကဒီလိုပဲကျွန်တော်မျိုးရပါနိုင်ငံသားပေးရမယ်ဟာလာကျွန်တော်တို့ကိုယ်ဒီဒေတာကိုအုပ်ချုပ်ပေးရမယ်ဆိုတာကနေရာပြရမယ်ဆိုတာကနိုင်ငံလုံးတော့စသဖြင့်ပေါ့ဗျာတချို့ချင်းတော့အမယ်ကိစ္စတွေကိုနော်အခါတည်းဖိအားပေးပြီးတော့အတောင်းဆိုတဲ့အခါမှာဒီရှိရလဲဘယ်လိုမှခုနကပြောတယ်လို့နိုင်ငံကဖိအားနဲ့ပြင်းရဲ့လူဆန္ဒကြားမှာဘယ်လိုမှမလုပ်ပါဘူးနဲ့နော်ကြားနေရတယ်တော့မျိုးဟိုဖြစ်နေတယ်ပြင်းနေဒါကတော့ဟိုကျွန်တော်ပြတ်ပြတ်သားသားဆိုင်တယ်ရမယ်အဲဒီလိုဖြစ်စီကဖြစ်မှာမဟုတ်ဘူးကိုယ်နိုင်ငံရဲ့ဥပဒေနဲ့ဒါကိုပြတ်ပြတ်သားသားလုပ်မယ်ဆိုရင်တော့ဟိုကျွန်တော်ဒီကိစ္စဟာဟိုတိတ်ပြီးတော့မခက်ခဲဘူးလို့ကျွန်တော်မြင်တယ်နိုင်ငံတကာရဲ့အလူဆန္ဒအတိုင်းကကျွန်တော်တို့မြေဆန်းခရမ်းပြပြီးတော့မြင်းရင်ကနေနေဆိုရင်တော့ဒီတက်မှာဘယ်တော့မှပြည်နေမှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်နော်
ဟုတ်ကဲ့ဆရာဦးစေတော်မြင့်သဘောထားခင်ဗျာအခုကျွန်တော်တို့အခုလိုအစိုးရပေါ်လေဟိုဖြစ်စေချင်တဲ့ဒီတိုးတက်မှုတွေကျွန်တော်တို့မမြင်ရတဲ့အပိုင်းတွေကပြဿနာကုနိုင်ကကြီးမားချေပြန့်လို့လားဒါမှမဟုတ်ဒီဟိုကင်နဲ့တွေ့တဲ့နေရာတွေမှာအားနည်းချက်တွေရှိနေလို့လားဆရာ
ကျွန်တော်တူချင်းပြလာကြရရဆိုရင်ပြဿနာကလည်းဟုတ်ပါတယ်ဒါသမိုင်းနဲ့ချီပြီးတော့လာတဲ့ပြဿနာဖြစ်တယ်ဆိုတာမှန်တယ်ဒါပေမဲ့ပြဿနာကိုကင်ပြေဖြေရှင်းတဲ့ဒီမှာဟိုနိုင်ငံအစိုးရပေါ့နော်မြန်မာနိုင်ငံအစိုးရဖြစ်စေဒေနိုင်ငံအစိုးရဖြစ်စေဘာဖြစ်နေတာလဲဒီဥစ္စာကိုဘယ်လိုမျိုးကနေစပြီးတော့ကင်တွယ်ပြည်နေလဲဆိုတော့ဟိုပန်ကန်နဲ့ဟို policy နဲ့ဒီကင်တွယ်ဖို့လုပ်ရ အဲ့တော့ကျွန်တော်နားလည်တာကဒီရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးသဖြင့်အဲ့ဒီမှာရှိနေတဲ့မုစလင်နဲ့ပတ်သက်ရင်အခုဆိုကျွန်တော်တို့ကဟိုဘလို့ခေါ်လဲတပ်တွေတက်ကြရတယ်အခြေတစ်ခုတော့တိကျပြီးသွားပြီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့တွေကဒီမှာမောင်းထုတ်ချင်တဲ့သူတွေကိုမောင်းထုတ်လို့မရဘူးဒီဥစ္စာကြီးကဒီလိုပဲအခုဆိုရင်အစိုးရကိုယ်တိုင်လည်းဒါပြောရပြီးတမလို့ကလည်းဒါကိုကန့်ဝတ်တာမရှိဘူးဒီလူတွေကျွန်တော်ကလည်းဖတ်ပြီးသားတဲ့လူကိုပြန်လက်ခံရမယ်မှာပဲဆိုတဲ့ဥစ္စာကဒါကတော့အကုန်လုံးလက်ခံထားပြီးဟာဖြစ်နေပြီနိုင်ငံတကာကလည်းဒီလိုပဲသဘောထားတယ်ကမ္ဘာကြီးလည်းသဘောထားတယ်ကျွန်တော်ကြီးကအစိုးရကိုယ်တိုင်ကရောကိုယ်တော်ကလည်းတမလို့ကိုယ်တိုင်ကလည်းဒီသဘောထားတယ်အတိတ်တွေကပါလဲဆိုတော့ဒါကအရင်အရေးကြီးတဲ့အတိတ်တွေပါလူတွေဒီနိုင်ငံတွေကနေမောင်းထုတ်ချင်တယ်မောင်းထုတ်ချင်လို့မရဘူးသူတို့ရဒီနိုင်ငံထဲမှာနေတဲ့လူပဲကျန်တဲ့ကိုယ်တော်ကလူပေါ့နော်သူတို့ကနိုင်ငံသားဖြစ်တာမဖြစ်တာဒါတွေကနောင်ကျွန်တော်တို့ကိုယ့်အကူတိုင်တွေ့ရမယ့်ကိစ္စကိုယ်တိုင်ပြည်ရဲ့ဥပဒေတွေနဲ့တိုင်တွေ့ရမယ့်ကိစ္စအဲ့တော့အဲ့ဒီဥစ္စာကိုစပြီးတော့စဉ်းစားတယ်ဆိုရင်ကျွန်တော်ကဆက်ပြီးတော့ဟိုအကောင့်တွေဖော်လို့ရပြီအဲ့တော့သူတို့ဒီနိုင်ငံထဲမှာနေတဲ့လူတွေတို့အတိမတ်ပြလိုက်ပြီးဆိုတာနဲ့ဒီနိုင်ငံထဲမှာနေပြီးဆိုကြတဲ့ကကျွန်တော်တို့ရခိုင်တိုင်းသားတွေဆိုအနည်းဆက်ဆုံးပဲသူတို့နေလဲဆိုဒီဘဝကိုအဲ့ဒီမှာနေနေရတာအခုတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုလည်းဒီတိုင်းပြည်ထဲမှာနေတဲ့လူတွေဒီလူတွေကဟိုဆင်းရဲမွေးတေးတရားတွေမဲ့ပြီးတော့မှအလို့ဆိုးရတဲ့ပောက်ဝဲကျင်ကြီးနဲ့အဲ့ဒီလူရဖြစ်နေတယ်ဆိုရင်အထူးသဖြင့်ဒီခိုင်တိုင်းသားတွေအတွက်လုံးဝကိုကောင်းတဲ့ပောက်ဝဲကျင်ဖြစ်လာမှာမဟုတ်ဘူး။နောက်ဒုတိယတစ်ခုကျန်းမာနေတာအတွက်လည်းကောင်းတာဖြစ်လာမှာမဟုတ်ဘူး။အဲ့ဒီလိုသဘောထားတွေ့ပြီးတော့ပြဿနာတွေကိုအဆင့်ချင်းအဆင့်ချင်းဖြေရှင်းနိုင်မယ်ဆိုရင်ပြည်နယ်မဲ့လမ်းကြောင်းကိုရောက်မယ်။အလုံးစုံတဲ့ပြဿနာတွေအခုတည်းကပြီးပါသွားတဲ့ပြဿနာအရင်းကနေမှအဲလူတို့ကဆိုရင်ဒီလိုသဘောထားရှိခဲ့ဖို့မရဘူး။ဒီလူတွေကိုကျွန်တော်တို့ကပြောသလိုပေါ့ဒီနိုင်ငံထဲမှာရှိတဲ့လူတွေကောင်းထုတ်လို့မရတဲ့လူတွေလို့အဲ့လိုမျိုးဟိုဥစားပေါ့နော်ခိုင်ယူသားဖို့မရဘူးအဲ့ဒီအားနဲ့လည်းပြဿနာကကြီးထွားလာတော့ပြဿနာကိုကင်တင်လို့မဆင်းရင်လည်းဘုရားတော်ကအစိုးရဖြစ်စီကျွန်တော်တို့တိုင်းသားတွေဖြစ်စီတပ်မတော်ဖြစ်စီအကုန်လုံးကဘုရားတော်ကကျွန်တော်ပြောတဲ့ဒီလူတွေကကျွန်တော်တို့နိုင်ငံထဲမှာနေထိုင်တဲ့လူတွေအဖြစ်ဟိုသတ်မှတ်ပြီးတော့မှအဲသူတို့ကိုကောင်းတဲ့ပတ်ဝန်းကျင်တွေဖန်တီးပေးရမယ်ဆိုတဲ့ဥစ္စာနဲ့အစပြုလိုက်တယ်ဆိုရင်ဒါအစီအပြေနဲ့လမ်းကြောင်းကိုရောက်သွားမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစိုးတော်မြတ်ကျင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကိုအောင်ဆွေနိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပါကိုအောင်ဆွေနိုင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအောင်ဆွေနိုင်ပါတခုကကကျွန်တော်နေရင်ကတော့ဒီကိုဘကသမားနေနေရနော်ကိုဘကမမအောင်ဆိုတာကဒီအာသာဖွဲ့ရနေပြီးတော့တိုက်လို့ဟုတ်ကိုပြာနာကြီးပြည်ညာတန်းထွက်ပြီးတိုက်လို့ဒီဥဒ္ဒါဆက်တာကိုဘကမမဘူးမမတဲ့နေရာမှာသူကပါစ်လဲဆိုတာကြတော့ဟိုတိုက်ထုတ်တဲ့နေရာမှာအတိဖြစ်အောင်လုပ်လိုက်တဲ့ဥစ္စာတွေကိုရှင်းရမှာအဲ့ဒီဖြစ်တဲ့ဖြစ်အောင်လုပ်ရတော့မှာကြတော့ဝန်ဆောင်တဲ့နေရာဝန်ဆောင်တာလေအင်းဒီဟာကိစ္စကြတော့ဝန်ဆောင်တာလေထုတ်တဲ့လူတို့ပြည်ပြည်ရဲ့လူပြေးထားတဲ့ဒါပြန်ဝန်ဆောင်တာအပြီးဆုံးအောင်ဝန်မခံလို့ဒီပြဿနာတွေကဆက်တက်နေရလို့ကျွန်တော်မြင်နေကြကိုယ်အမှန်နဲ့ဆိုလို့ရှိရင်အမှန်တရားကိုနိုင်အောင်မလုပ်နိုင်တဲ့အဲဟိုရည်ချင်းမရှိလို့လို့ကျွန်တော်အမြင်နဲ
့ဟုတ်ကဲ့
ဒါကလည်းပတ်သက်လို့ဒီအင်းလင်းရောအကိစ္စကိုကြာဝန်ခံနေတဲ့နေ့ဟာကျတော့ဟိုဝန်မခံမှုဆိုတဲ့ဥစ္စာကတစ်ဖက်ဒီကြားအမြင်နဲ့ဒီကနိုင်ငံအမြင်နဲ့ကြည့်တဲ့အခါကျတော့အလုပ်ခဲ့တာလည်းရှိတာပဲအဲသူတို့ကကျန်တဲ့ဥစ္စာမလုပ်ဘူးဆိုတဲ့ပုံစံမျိုး
ဟုတ်ကဲ့ဆိုလိုတာကတော့ကိုအောင်ဆွေးနိုင်ဆိုလိုချင်တာကတော့အဓိကကတော့ဒီအစိုးရဘက်ကတုံ့ပြန်တဲ့နေရာမှာပွင်လင်းမြင်သာမှုတွေအားနဲ့အတွက်ဟိုကိုဘက်ကမှန်တာရှိရင်တော့မှပဲဟိုမှန်တဲ့အတိုင်းမပြောနိုင်တဲ့အားနဲ့ချက်တွေရှိရဲဆိုတော့ထောက်ပြချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာဆိုတော့နောက်တူဖြစ်တဲ့ဒီကိုမင်းထိုက်ကိုလည်းအလှည့်ပေးချင်ပါတယ်ထိုင်းနိုင်ငံကကိုမင်းထိုက်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဟိုအချိန်မှရှိတာတဲ့ဆင်းနေသွားတဲ့ဦးလေးအားလုံးလည်းဟိုစကားတွေလည်းကျွန်တော်လည်းနားထောင်လိုက်ပါပြီ။ဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံဆိုတဲ့နိုင်ငံမိသားစုတစ်ခုလို့ကျွန်တော်တို့ကသဘောထားမိပါလိမ့်ခင်ဗျ။အမိသားစုတစ်ခုလို့သဘောထားတဲ့အခါမှာဒီပင်ကလီဆိုတာလားအဲဒါမှမဟုတ်ရိုမင်ဂျာလားအဲ့ဒါတွေကျွန်တော်တိတ်စိတ်ဝင်စားပါဘူးခင်ဗျ။အဲတကယ်တိတ်ဝင်စားတာဒီလူတွေဟာမြန်မာနိုင်ငံမှာလာနေကြတယ်။ဒါမြန်မာပြည်သားသူတို့ဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီရခိုင်မှာဖြစ်ပွားခဲ့တဲ့ဒီပြဿနာရဲ့အရင်းခံတွေကြီးခဲ့တာလေးတွေပေါ့နော်သူတို့တွေကပူပေါင်းပြီးတော့ပါဝင်ခဲ့သလားဒါမှမဟုတ်ဖော်ထုတ်ခဲ့သလားပေါ့အေးအဲ့ဒါလို့လည်းမရှိဘူးဒါပေမဲ့ဟိုဒီရခိုင်မှာဖြစ်ခဲ့တဲ့ပြဿနာကြောင့်မြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်မြန်မာတပ်မတော်ကဟိုအကြောင်းတစ်ခုကိုကြောင့်ဒါလို့ဖြစ်ရှင်းရတဲ့အချိန်ခါကာလကြတော့သူတို့ကထွက်ပြေးကြတယ်ဒါကကျွန်တော်တို့မြင်တဲ့အမြင်ကတော့ဘယ်လိုပုံစံဘယ်လိုထွက်သွားရလဲဆိုတော့လက်ချတော့မပြနိုင်ပါဘူးစဉ်းစားလို့ရနိုင်တာတစ်ခုက ဒီဟာတွေကဘယ်ရလာလဲဆိုတာအနေမြေကန်ဒေတာအနေအနည်းနာမှာအနိပတ်ဝန်းကျင်ဆုံးရှိဆုံးလူတွေဟာအနည်းဆုံးတော့သိရမှာပါဆိုနည်းနည်းလေးဆိုရင်သိရမယ်အကြောင်းတစ်ခုကိုတော့သိရလိမ့်မယ်ဒီအာသာတွေကဘလို့ဖြစ်ပါလဲဆိုပူပေါင်းပြီးတော့ဘာမှမရှိပဲမရှိပါပဲလေတဲ့ထွက်တော့သွားတယ်ဒါပေမဲ့အခုလက်ရှိမြန်မာနိုင်ငံကရှိတဲ့ဟိုအစိုးရပေါ့ NDI အစိုးရရောကိုစစ်တပ်တွေရောအားလုံးပေါ့မြန်မာတမတော်ရောအကုန်လုံးလက်ခံမယ်ဆိုတဲ့အချိန်ကြတော့လဲဟိုသူကဟိုလိုချင်တာတွေများလာတယ်မိမြန်မာနိုင်ငံသားတွေဆိုလို့ရှိရင်မိမိဒီရှိမှရှိတဲ့အနေဝင်ရောက်ပြီးဆွေးနွေးကြရမယ်ပူပေါင်းကြရမယ်ပေါ့လေဒါပေမဲ့ဒီလိုတော့လေရှိတော့လေရှိရပါလေဒီတစ်ဖက်ကလည်းပြောတာလေးတွေတော့တစ်ခုခုတော့ရှိပါတယ်
ဟုတ်ကဲ့ကိုမင်းတိုင်ဟိုနည်းနည်းလိုရင်းတူရှင်းဟိုရအောင်ပြောပါကျွန်တော်ချန်တဲ့လူတွေလည်းအလှည့်ပေးခြင်းလို့ပါခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာအဲ့အဲ့လိုက်အတိုင်းဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဟိုကျွန်တော်တယောက်တည်းအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒီဟိုကောင်းစင်မှာပါတဲ့ဗလဲတိုးတက်မှုဘယ်လောက်ရှိပြီလဲဘယ်လောက်ရှိလဲဆိုတော့တိုးတက်မှုဖြစ်အောင်လုပ်တယ်ဒါပေမဲ့လုံရင်းလုံရင်းနဲ့ဟိုမိသားစုတစ်ခုရဲ့ဟိုအပြင်ဘက်ကလာတဲ့စကလုံးတန်းနေဈားတွေကဟိုအားလုံးနဲ့လည်းပတ်ဝန်းကျင်နဲ့အဆင်ပြေအောင်လုပ်ရမယ်ဒီညီတွဲမှာရှိနေတဲ့ပြဿနာကိုလည်းအဆင်ပြေအောင်လုပ်ရမယ်ဆိုလို့
ဟုတ်ကဲ့ပါကွန်မန့်တိုက်
တော်တော်ကိုခက်ခဲပါလေခင်ဗျာဟုတ်ကဲ့ပါ
ဟုတ်ကဲ့ကွန်မန့်တိုက်ပါဝင်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံဒီဒုက္ခသည်စခန်းမှာရောက်နေတဲ့ကိုအစ္စလမ်ဖြစ်ပါတယ်ကိုအစ္စလမ်ရေကိုအစ္စလမ်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ရှေ့မှာဆွေးနွေးချက်တွေလည်းကိုအစ္စလမ်လည်းနားထောင်နေတော့ကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ကကောင်းနေစီတော့မြန်မာနိုင်ငံမှာဘောဘဘီကလက်ကရနေစပြီးတော့နေထိုင်ဖြစ်တယ်ကျွန်တော်ဝန်ကြီးလူမျိုးပြုစုပါအမေအစ်ကိုကျွန်တော်ကနိုင်ငံသားအခွင့်အရေးလေးရခင်ရ1954မှာကျွန်တော်နိုင်ငံလုံးအထက်တန်းနဲ့ကျွန်တော်နိုင်ငံသားအခွင့်အရေးနိုင်ငံသားအခွင့်အရေးအပြည့်အဝရရှိဖြစ်သူကိုလူမျိုးတွေပါအဲနောက်ပိုင်းစီစီအားလက်ထက်မှာကျွန်တော်တပြည့်ပြည့်လက်ထုတ်လာတာနဲ့ကျွန်တော်နောက်ဆုံးမှာအခု2018ခုနှစ်မှာကျွန်တော်ကမောင်တို့ခံရတာပါကျွန်တော်ကကျွန်လာတဲ့ဘင်္ဂလီမောင်ပါဘူးကျွန်တော်ကဘင်္ဂလီဆိုတာဘင်္ဂလားဒေ့ရှ်နိုင်ငံနေထိုင်တဲ့လူတွေကိုဘင်္ဂလီပေါ်ဆိုတာကျွန်တော်ဘင်္ဂလီလူမျိုးလည်းမဟုတ်ဘူးဘင်္ဂလီလည်းမဟုတ်ကျွန်တော်ဝင်ရောက်ဖြစ်ပါဦးလုံးဝင်ကြီးတော်ဦးလုံးကမြန်မာနိုင်ငံရဲ့တောင်းဆောင်တဦးပါဘူချောက်အောင်ဆန်းနဲ့လေးလေးပတ်ပြီးဘူချောက်အောင်ဆန်းနဲ့မြန်မာနိုင်ငံရဲ့တောင်းဆောင်တဦးပါအဲ့ဒီဘူချောက်အောင်ဆန်းလက်ထက်မှာကျွန်တော်ဦးလုံးလက်ထက်မှာကျွန်တော်နိုင်ငံသားအဖွဲ့အစည်းဝရရှိခဲ့တဲ့လူမျိုးတွေပါမအားဟိုအကွာပုဂ္ဂဝါဖြစ်ရတူအနည်းငယ်မာရင်းပြီးတော့တစ်ဆက်တည်းမိကျောဟိုဟာပြီးတော့ဆစ်ဆစ်ပြီးတော့ပြတ်တာရှိပါတယ်ဒါပေမဲ့ကျွန်တော်ကွန်းလာမြန်မာနိုင်ငံကိုကွန်းနေခံတဲ့လူမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ကိုအစ္စလမ်ရေ
ကျွန်တော်ကစိတ်ကြည်ပ
ါဟုတ်ကဲ့ကိုအစ္စလမ
်နားတော့မနားအစီအာကျွန်တော်ဟုတ်ကဲ့မနာစီရကကျွန်တော်ကိုပြင်းနေတဲ့စိတ်ဓာတ်သဘောထားရှိနေစီကျွန်တော်ရဲ့မယင်သားခွင့်ရေးကိုအဲတရားပြီးတော့ကျွန်တော်သူရဲ့အိတ်ချမှုကိုပဲကျွန်တော်လူလာတာပါကျွန်တော်သူရနိုင်ရဆောင်းတာမဟုတ်ဘူးသူကြပြင်းနေလို့လူလာတာမဟုတ်ဘူးသူကြပြင်းပြီးတော့နေတိုင်းတဲ့လူမျိုးလည်းမဟုတ်ပါဘူးကျွန်တော်ကလူမျိုးပေါင်းစုံနဲ့အတူတကရှင်တဲ့နေတိုင်းတဲ့စိတ်တွေသဘောမှာအပြည့်အဝရှိပါလေ
โอเคကိုအစ္စလမ်သဘောထားဆွေးနွေးရကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုနောက်ထပ်သောတာရှင်တူဆက်သွယ်ထားတာဒီလိုင်းပေါ်မှာရှိနေပါတလက်စားရအလှည့်ပေးကြပါတယ်ကိုရီမွန်တိုင်းနိုင်ငံမှာကိုရီမွန်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ရီမွန်ပါကျွန်တော်နေနဲ့ပြောချင်တာကဒီအခုနိုင်ငံတကာလေးလာသူတောင်းတသူတွေရဲ့ပြောဆိုချက်တွေအခုရခိုင်မျိုးသားပါတီတို့ပြောဆိုချက်တွေကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာအော်သူအစိုးရအနေနဲ့ပူပေါင်းဆောင်ရွက်တဲ့ပူပေါင်းဆောင်ရွက်ပြီးမှကာကွယ်တည်တာကိုကာကွယ်ဖို့လိုပါတယ်အစိုးရအနေနဲ့လောက်ဆောင်တော့မပြီးသေးဘူးကာကွယ်နေဆိုရင်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့မှပြည်လေမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်ဒီလားပဲဒီလားပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကိုကြီးမိုးဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့အမေရိကန်ပြည်တော်စုကမောင်တတနာရဲ့စာပါကိုရန်တိုင်းဖတ်ပြပေးပါဦးခင်ဗျာ
မျိုးသားပြည်လည်ညာစီပြည်တွင်းညာရေးဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့အခြေခံဥပဒေပြင်ဆင်ရေးအစရှိတဲ့ပြည်ပင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲကြိုးပမ်းဆောင်ရွက်နေချိန်မှာရခိုင်လူမျိုးပြဿနာကိုပါရောပြီးဖြေရှင်းနေရတဲ့အတွက်ရှေ့မှာလည်းအကဲစားစိန်ခေါ်မှုတွေအများပြားနဲ့ရင်ဆိုင်ရနိုင်သေးတယ်လို့ယူဆမိပါတယ်အထူးသဖြင့်နိုင်ငံတကာပြဿနာအသွင်ပုံဖော်နေကြတဲ့ကုလသမဂ္ဂအမေရိကန် EU OIC နဲ့နိုင်ငံတကာအဖွဲ့အစည်းတွေတစ်ဖက်ဆောင်တဲ့ဆွဆွဲချက်တွေကိုဖြေရှင်းတဲ့နေရာမှာကာကွယ်ရေးနဲ့ပြည်ထောင်ရေးဟာအစိုးရစီမံခန့်ခွဲမှုအောက်မှာမရှိခြင်းဟာအဓိကအားနဲ့ကြည့်လို့ယူဆမိပါတယ်။နောက်ပြီးပြည်ပသတင်းမီဒီယာတွေရဲ့တစ်ဖက်ဆောင်တဲ့ရေးသားဖော်ပြချက်တွေကိုအစိုးရနဲ့ပြည်တွင်းသတင်းမီဒီယာတွေကထိတိယောက်ယောက်မတုံ့ပြန်နိုင်တာဟာအစိုးရရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဥပဒေတွေရဲ့အားနဲ့ကြည့်လို့ပဲယူဆမိပါတယ်။ ်ဘင်္ဂါလီကျေးရွာတွေကိုနေမီရှင်းလင်းရေးလုပ်ခဲ့တဲ့စစ်တပ်ကမီးရှို့ရာတွေရှိနိုင်သလိုအာစာကျမ်းဖတ်သမားတွေကိုယ်တိုင်ရည်ရွယ်ချက်ရှိရှိမီးရှို့ရာတွေလည်းရှိနိုင်ပါတယ်။သို့တော်ပြည်ပသတင်းမီဒီယာတွေကတော့အာစာကျမ်းဖတ်သမားတွေအကြောင်းပြောဆိုကြတာအလွန်နည်းပြီးစစ်တပ်နေမီရှင်းလင်းရေးအကြောင်းသာဦးစားပေးဖော်ပြနေကြတာဟာပြဿနာဖြေရှင်းတဲ့နေရာမှာအစိုးရအတွက်ကြီးမားတဲ့စိန်ခေါ်မှုတွေလို့ယူဆမိပါတယ်။အဆိုဆုံးကတော့အစိုးရကအခက်အခဲတွေကြားကရခိုင်ပြည်နယ်တည်ငြိမ်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အဖွဲ့အစည်းတွေဖွဲ့စည်းလိုက်တိုင်းငါတို့တွေးရှိချက်တွေကအမှန်ငါတို့ပြောသလိုလုပ်ဆိုပြီးတစ်ဖက်သက်အော်နေတာဟာပြဿနာဖြေရှင်းရေးပုံမကြန့်ကြသွားနိုင်တယ်လို့ယူဆမိပါတယ်။တခါအစိုးရကတစင်ချင်းပြန်လည်လက်ခံရေးအတွက်လူဦးရေစီးရင်ဘင်္ဂလားဒေ့ရှ်ကိုပေးပို့ထားပေမဲ့သူတို့နိုင်ငံရဲ့အကျိုးမြတ်အတွက်တွက်ချက်ပြီးနှောင်းလေးကြန့်ကြအောင်နိုင်ငံကအတိုင်းအဝိုင်းနဲ့ပေါင်းပြီးလှုပ်ဆက်ခင်းနေတာဟာလက်ခံနိုင်စရာမရှိဘူးလို့ယူဆမိပါတယ်။နောက်ပြီးကုလအပါအဝင်နိုင်ငံကအတိုင်းအဝိုင်းကတောင်းဆိုနေသလိုထွက်ပြေးသွားတဲ့သူတွေအားလုံးကိုနိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးပြီးလက်ခံရမယ်ဆိုတဲ့အချက်ကိုဘယ်အစိုးရဘယ်နိုင်ငံကမှလက်ခံမှာမဟုတ်ပါဘူး။ဒါကအချုပ်ချာအာဏာပိုင်ဆိုးမှုနဲ့သက်ဆိုင်နေလို့ပါပဲ။ရခိုင်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းအဝိုင်းကဘလို့ပဲအော်အော်အခက်အခဲတွေကြားတဲ့ရင်ဆိုင်ရင်ရခိုင်အရေးဖြစ်ရှင်းနေတဲ့အစိုးရရဲ့တိမ်မွေးတဲ့နိုင်ငံရေးတန်တမာရေးနီးလန်းတွေဟာထိရောက်ပြီးတိုးတက်မှုတွေရှိတယ်လို့ပဲပြောလိုက်ပါရစေဗျာ
။ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုကမောင်တတနာရဲ့ပေးစာပါ။နောက်စာတစ်စာကတော့အဘဒူဟာမစ်ဆိုပြီးတော့ဟိုဆိုပြီးကျွန်တော်တို့ Facebook ကနေပေးပို့ထားတာပါ။မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
။ကျွန်တော်ရိုဟင်ဂျာလူမျိုးရဲ့အနာဂတ်မျှော်လင့်ချက်မှာတနစ်ပြည့်တဲ့အထိဘာမှမတိုးတက်ပါဘူး။မြန်မာအစိုးရကပြန်လည်ခံရေးစ조사မှုကနိုင်ငံတကာဖိအားကိုရော့ကြစေရည်တသက်ပါအခုချိန်ထိရိုဟင်ဂျာလူမျိုးလို့မခေါ်စေချင်ပါဘူးပြည်တွင်းရိုဟင်ဂျာဒုက္ခသည်တွေစစ်တွေမျိုးကိုမူရင်းနေရာရက်တို့အခြေချနေထိုင်ရန်လုံမပေးပါဘူးသီတော်မောင်နှောမျိုးနယ်တွင်ကြန့်ရှိနေသောရိုဟင်ဂျာတွေကိုလည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီလုပ်ပေးနိုင်မှုအစိုးရကအခွင့်အလမ်းမပေးတဲ့အပြင်ခရီးသွားလာခွင့်ပညာသင်ခွင့်အလုပ်လုပ်ခွင့်ငါးဖမ်းခြင်းထိန်းချုပ်ခြင်းပိတ်ထားစေပါနောက်တနည်းပြည့်တဲ့အထိပုံမှန်144နဲ့သွာလာလှုပ်ရှားမှုကန့်သက်ထားစေပါဘာမှလှုပ်ရှားလို့မရတဲ့အခြေအနေပါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိစ္စဟာအဝေးကြီးပါလို့သုံးသပ်ယူဆမိပါတယ် VOE ရဲ့တဲ
့ဟုတ်ကဲ့ဒါတော့ဟိုဘင်္ဂလားဒေ့ရှ်နိုင်ငံတွေကျွန်တော်တို့ပြဖို့ထားတဲ့စာစာမှာနောက်တူကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့ရှီးရီးယားရဲ့နောက်ခံသမိုင်းကြောင်းတွေရှိခဲ့ပူပါတယ်လက်တလောကိစ္စတွေကြောင့်တော့နိုင်ငံတကာကအာရုံစိုက်လာကြတာပါတစ်ဖက်နိုင်ငံစခန်းတွေမှာနေရတဲ့ဒုက္ခကလည်းမသေးလာပါဘူးတနာစရာအခြေအနေလို့ထင်မိပါတယ်နှစ်ဖက်နိုင်ငံတွေကလည်းပြန်လက်ခံရေးသဘောတူထားပြီးသားပါလူတွေစစ်စစ်တာလက်ခံရေးစခန်းတွေဆောက်လုပ်တာအတော်ကြီးရောက်နေပါပြီဒေါက်တာရောတော့ပါလက်ခံမှုဆိုတာမဖြစ်နိုင်ဘူးလို့ထင်ပါတယ်ပြန်လာတဲ့သူတွေကစီကံတရားနဲ့ဂုဏ်သိက္ခာရှိရှိပြန်လာကြရင်နိုင်ငံတကာကမျှော်မှန်းတယ်လို့ဖြစ်လာမှာပါလက်ခံသူတွေကလည်းနှွေးထွေးမှုဆန္ဒမှုတွေနဲ့ကြိုးစားနေပါပြီပြန်လာဖို့ပဲလိုပါတော့တယ်နိုင်ငံကဖွဲ့စည်းရေးအနေနဲ့အပြစ်တင်အငင်းပွားစရာတွေမပြောဘဲအပြစ်သဘောနဲ့မြင်ပေးကြပြောပေးကြပါကူညီပေးကြပါလို့အကြံပေးရပါတယ်မေတ္တာစီတာအားထားရဖြစ်နိုင်ပါစေဆိုပြီးသူကရေးပါတယ်ဆိုတော့ဘလို့ပဲဖြစ်ပေါ့လေဒီထွက်သွားတဲ့သူတွေအားလုံးကတော့ဟိုတစ်ဖက်နိုင်ငံဥပဒေမဲ့ဝင်လာတဲ့သူတွေမဖြစ်နိုင်ဘူးထင်ပါတယ်ဆိုတော့ဘက်ကလည်းဒါကိုဒီအချက်ကိုလက်ခံထားရဆိုတော့စောစောဆရာဦးစီစိုးအောင်မြင်နဲ့ထောက်ပြပါတယ်ဆိုတော့ဥပဒေမဲ့ဝင်လာတဲ့သူတွေကြီးရဲဆိုလဲငကိုရဲကစိုးရကစစ်စစ်ပြီးလက်ခံမယ်ဆိုပြီးတော့ပြောမှလည်းမဟုတ်ပါဘူးဆိုတော့ကျွန်တော်တို့ကတင်းတင်းမြတ်နေနိုင်ရေးကိုပဲစဉ်းစားလိုက်မယ်ထင်ပါတယ်ဆိုတော့ဒီနေ့မှာဆရာဦးပေတန်းကိုကျွန်တော်အစီအစဉ်လဲအဆုံးသတ်ဖို့အချိန်အတိတ်မကျန်တော့ပါဘူးနှစ်ဖက်တိုင်းဝိုင်းအနေနဲ့ပြန်လဲတင်းမြတ်ရေးမှာအဓိကကျွန်တော်တို့ဘာတွေလုပ်တင်နိုင်များရှိမယ်လို့ဆရာဦးပေတန်းယူဆပါလဲခင်ဗျာ
ကျွန်တော်တို့ဒီတာကတော့ဒီပုံကိုယ်လေးပေါ်မှာနော်အရင်လုံးကလည်းပဲအတူတူကနေထိုင်ရေးဒီမှာပြဿနာတွေမရှိခဲ့ပါဘူး။ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေဒေသခံတွေဆက်ကပြဿနာကိုစတင်နေကြတာတမိုင်းမှာမရှိခဲ့ပါဘူး။ဒါတော့အခုလည်းပဲဒီအာစာချမ်းဖက်ဖြစ်ရခြင်းကအဓိကအာစာချမ်းဖက်ဆိုတာလည်းပြည်ထောင်လက်နက်ကန်တပ်ဖွဲ့နေနဲ့တတိယတမိုင်းဒီတိုင်းမှာလက်နက်ကန်ဖွဲ့တွေရှိတာမဟုတ်ပါဘူး။အဲဒီရွာထဲမှာပဲဒီဘာသာရေးအစွမ်းရောက်တွေကမြောက်ပင်ပြီးတော့မချင်းချောက်ပြီးတော့အဲဒီပုံနဲ့ချင်းနဲ့ရွာခံတွေကဝင်တိုက်တဲ့ကမှာစကန်း30ကိုဝင်တိုက်တဲ့ကမှာဒီသမ္မတကပြန်ပြီးတော့နေရှင်းနေတဲ့အခါဒီပူပေါင်းပါဝင်ရဲ့ဒီတင်းတင်းတင်းပါအဲ့လိုဖြတ်ပြေးသွားကြတာပဲဖြစ်ပါတယ်။ဒါအစားအချမ်းဖက်မှုရဲ့ချင်းချောက်မှုလည်းပါမှာပေါ့။ဒါကျွန်တော်တို့ကဒီလိုအရှင်မျိုးမှာဒေသခံကဒီလိုအရင်ကအဲ့ဒီအချမ်းဖက်မဖြစ်ခင်ကအများကြီးဒေသခံကအသက်ခံရတာရှိရဲ့။ဒါရဲအနာရီဖြစ်တာရှိရဲ့။အဲ့လိုဒီလိုအမြင့်ချေနေတဲ့ပုံစံမျိုးကိုတအားဆိုဒီထိခိုက်နေကြပါတယ်ဒီလိုနဲ့ပြန်ပြီးနေထိုင်ဖို့ဆိုတာလဲအရှင်မျိုးအပြင်းမှာတော့ဘယ်လိုမှယဉ်ကျေးဆိတ်ရမှုတွေဖြစ်လာမှာမဟုတ်ပါဘူးဒါမဲ့ကျွန်တော်ကဒီတိုက်ရဲ့เนาะကျွန်တော်ကအပြောင်းအလဲစိုးမိုးကြီးကိုနိုင်ငံတော်ကဟာလာ อ่าเดี๋ยวพอที่เนี่ยลูกสาวปีนี่ดีดีโก้อุ้ยเนี่ยอ่าจำนวนที่ลูกวันเล่นมาข่าวดีมาเจอบ่จำนวนเขาทุกข์อะไรไม่บ่ลูกเลี้ยงเนี่ยดีอ่าตาวข้ามบ้านเราชิบะแล้วดีดีโก้เล็กข้ามเลยลูกเลี้ยงเราเปลี่ยนดีทำไมยังตายอมเล่นมาข่าวอันนี้ลูกเลี้ยงเขาไอ้ลูกเรียกว่ามีลูกชิดเนี่ย เออนั่นงานเราอุปกรณ์เนี่ยเล็กขมาชุดเดียวกันเนี่ยที่ดูดีอะประมาณช่วงอะไรที่ลงงานสิมาที่ชิวๆเนี่ยป่าวนู้ดดีกว่าเลยนั่นงานเราที่เอาไว้จันทร์ว่าวิศวกรรมลงงานเนี่ยใช่ไหมจันทร์ว่าอันนี้เนี่ยที่นั่นงานเราหน้าไปมาโอ้ยจะเก็บหน้าที่ลานงานดีอาจารย์สิบาทอาจารย์เป็นมารีปาตลาแต่การนั่นงานดับที่เอล่าอะไรดูที่ที่ตัวเราจันทร์ว่าเชียร์ไหมที่เอามาไอเนี่ยมาจันทร์ว่าอย่างการจ้างงานดีเนี่ยเดี๋ยวอุ้ยลงเชียร์ที่ดูดีลงเชีย
Pitan, then that's the OC to Amir Kuran Power Senior Degree, Sayuta people doing a total in the Alamo, two veggies to my.